နိုင်ငံတော်ဝန်တစ်ခုတ်ခွင်တစ်နှစ်တာပိတ်ပင်လိုက်ပြီးဘကိုးရုံးမှအတွင်းမှာလည်းတစ်ခုတ်ခွင်ဆယ်နှစ်တာတားမြစ်လိုက်ကြောင်းမြန်မာအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့တစ်ခုတ်ခွင်ပိတ်ပင်တားမြစ်မှုဟာ2019ခုနှစ်မတ်လအထိကျုံးဝင်မှာဖြစ်ပါတယ်။ပြပောက်ကိုတည်တင်ပို့မှုတွေကိုတော့ရခိုင်အစိုးရလက်ထက်2014ဧပြီကလေးကတားမြစ်ထားပြီးဖြစ်ပါတယ်။အခုလိုတစ်ခုတ်ခွင်ပိတ်ပင်တားမြစ်လိုက်တာဟာနှစ်ပေါင်းများစွာစီးမဲ့ကမ်းမဲ့တစ်တွေကိုခုတ်ယူခဲ့တဲ့အတွက်တစ်တော်တွေပြုံးတိမှုရပ်တန့်သွားမှာဖြစ်တဲ့အပြင်တစ်ပင်တွေလည်းရှင်တန်ခွင့်ရမယ်လို့အင်္ဂလန်နိုင်ငံလန်ဒန်မြို့အခြေစား EIA တဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစိုးရကအခုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုကြည့်ခြင်းအပြင်အခုနှစ်မတ်လမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတဲ့အနေနဲ့တစ်တော်ဌာနအတွင်ဖြစ်နေတဲ့လက်စားမှုတွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်ရှိတယ်ဆိုတာကိုကြေညာလိုက်ခြင်းဖြစ်တယ်လို့ EIA အဖွဲ့ရဲ့တစ်တော်ဆိုင်ရာလှုပ်ရှားဆောင်ရွက်မှုအသွင်ကောင်းဆောင် Faith Doherty ကပြောပါတယ်။